တောင်ကိုရီးယားမှာချထားမဲ့အမေရိကန်တပ်ဒုံးကွင်းတုံးစနစ်အတွက်ဒေါ်လာတန်တထောင်ပေးဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တောင်းဆိုချက်ကိုတောင်ကိုရီးယားနိုင်ငံကချက်ချင်းလိုပယ်ချလိုက်ပါတယ်။တောင်ကိုရီးယားဆိုရကမြင်းနဲ့အဆောက်အုံတွေစိုက်ထုတ်ပြီးအမေရိကန်ကတပ်ဒုံးကွင်းတုံးစနစ်ချထားပြီးလက်ပတ်ဖို့နဲ့မုံမန်ထိန်းသိမ်းရမှာအကုန်ကြခံဖို့နှစ်နိုင်ငံကြားလက်ခံထားတဲ့ရည်ရည်ချက်အတိုင်းအပြောင်းလဲမရှိတဲ့အကြောင်းတောင်ကိုရီးယားကာဝေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အစင်းမြင့်တပ်ဒုံးကွင်းတုံးစနစ်တောင်ကိုရီးယားမှာချထားရေးအမေရိကန်သမ္မတဟောင်းဘရက်ကိုဝါမားနဲ့တောင်ကိုရီးယားသမ္မတဟောင်းပက်ကွန်ဟဲတို့ကြားပြီးခဲ့တဲ့နေ့ထဲမှာပဲသဘောတူထားတာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတဟောင်းကတော့ဒုံးကွင်းတုံးစနစ်ချထားရေးအတွက်လွှတ်တော်ရဲ့အတည်ပြုချက်ရယူဖို့ကြိုးပမ်းရမှာနောက်ထပ်တောင်ကိုရီးယားအနေနဲ့အကုန်ကျခံစရာမလိုဘူးဆိုပြီးပြောဆိုထားတာဖြစ်ပါတယ်။ဒါမှမဟုတ်ဝါရှင်တန်မှာမနေ့တုန်းကရိုက်တာသတင်းဌာနနဲ့မေးမြန်းခန်းတွင်ကုန်ကျစရိတ်ကိုတောင်ကိုရီးယားကပေးရမယ်ဆိုပြီးသမ္မတထရန့်ကပြောခဲ့ပါတယ်။အမေရိကန်နိုင်ငံရေးဝန်ကြီးဌာနအရာရှိအောင်တူးကတော့ကုန်ကျစရိတ်ဟာကမ္ဘာကြီးဒေါ်လာ 1.2 ဘီလီယံလောက်ရှိမယ်လို့ပြောဆိုခဲ့ပေမဲ့အမေရိကန်အနေနဲ့ဒုံးကွင်းတုံးစနစ်ကိုရောင်းချဖို့စမ်းသပ်မရှိတဲ့အကြောင်းပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားပြဿနာကိုစီးပွားရေးပိတ်ဆို့တံခတ်မှုအသစ်တွေချမှတ်ပြီးငြင်းငြင်းချမ်းချမ်းဖြည့်ရှင်းဖို့လိုလားကြောင်းအင်ဂျီရောကတွစ်ဆုံမေးမြန်းခန်းတွင်သမ္မတထရန့်ကပြောဆိုခဲ့ပေမဲ့နောက်ဆုံးမှာကြီးမားတဲ့ပရိပကမျိုးနဲ့ရင်ဆိုင်ရမယ့်အလားအလာတွေလည်းရှိနေတဲ့အကြောင်းပြောဆိုသွားပါတယ်။